Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ညနေခင်းမှာသောရရှိနေတနေ့တာအမောပန်းပြေးကြပါလေခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ25ရက်ဗိုလ်တုနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ16.25ရိုးကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကလူ့ခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတယ်လို့အမေရိကန်ကယုံကြည်ထားတဲ့မြန်မာစစ်တပ်ပေါ်ပြစ်မှတ်ထားရဲယူတက်ခတ်မှုတွေချမှတ်မဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနကပြောလိုက်ပါတယ်။အနာရီပီပယ်ကန်ပါတီတွင်ကအကွဲပြတ်သတင်းတွေထွက်ပေါ်နေရတဲ့ပတ်သက်လို့အမေရိကန်သမ္မတအင်ဂျီရိုနဲ့ထက်လက်တော်လူများစုခေါင်းဆောင်တို့ကတုံ့ပြန်ပြောဆိုလိုက်ကြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့သူကြီးညာပြသမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်မြောက်ပိုင်းဒေသမှာစစ်တပ်ရဲ့နေမြေရှင်းလင်းရေးကြောင့်တိုင်းနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေတဖက်နိုင်ငံကိုထွက်ပြေးသွားတဲ့လောက်ရဟာကြီးမားတဲ့လူအခွင့်အရေးချိုးဖောက်မှုဖြစ်တဲ့ဆိုပြီးအနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေပေါ်နိုင်ငံရေးခေါင်းဆောင်တွေရဲ့အမြင်ကဘယ်လိုရှိပါသလဲ
။ဆန်ရှင်လုတ်တဲ့အတွက်ကိုတော့ရိုက်ခတ်မှုကတော့ရှိမှာပဲ။ဘလောက်အတိုင်းတာဒီရှိမယ်ဆိုတာကပြောရခက်တာ။
အဲ့ဒီပါတီခေါင်းဆောင်ဦးညံဝင်းပြောသားတာပါ။ဒါအပြင်နိုင်ငံတကာတန်ခတ်ပိတ်ဆို့မှုကြောင့်စစ်တပ်နဲ့အစိုးရကြားဆက်ဆံရေးတွေထိခိုက်နိုင်သလားဆိုတဲ့သုံးသပ်ချက်ကိုလည်းတင်ပြပေးဦးမှာပါ။မနေ့တုန်းကဒီအမေရိကန်လွှတ်တော်မှာကျင်းပခဲ့တဲ့ကြားနာပွဲအကြောင်းကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ။
ရခိုင်ပြည်နယ်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတယ်လို့အမေရိကန်ကယုံကြည်ထားတဲ့မြန်မာစစ်တပ်ပေါ်ပြစ်မှတ်ထားရဲယူတက်ခတ်မှုတွေချမှတ်သွားဖို့ပြင်ဆင်နေပြီဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနအရှေ့အရှာနဲ့ပစိဖိတ်ရေးရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီကပြောဆိုလိုက်ပါတယ
် We see that atrocities have been committed. Accountability is necessary to both end the violenceensure that responsibility is taken.
ဒီစစ်ကြံကြုတ်တဲ့လူရက်တွေကျွလွန်တာတွေ့ခဲ့ရပြီးအကြမ်းဖက်မှုတွေရပ်တန့်မှုကျွလွန်သူတွေကိုသူတို့လူရက်တွေအတွက်အရေးယူဖို့နဲ့ရှေ့အနာဂတ်မှာပြစ်ခတ်တွေမပေါ်ပေါက်အောင်ဟန်တားနိုင်ဖို့တာဝန်ခံမှုရှိရမှာဖြစ်တဲ့အကြောင်းအမေရိကန်ဒုတိယတောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီကဝါရှင်တန်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းစာရှင်းလင်းပွဲမှာမနေ့တုန်းကသတင်းတောက်တွေကိုပြောဆိုထားတာပါအမေရိကန်ပြည်ထောင်စုကအရေးယူတန်ခတ်မဲ့အစီအစဉ်တွေထဲမှာတော့မြန်မာစစ်ကောင်ဆောင်တွေပေါ်ပြည်ဝင်ခွင့်ဗီဇာကန့်သတ်တာလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်သူလူပုဂ္ဂိုလ်တွေကိုပြစ်မှတ်ထားအရေးယူတွေအရေးယူတာတွေပေါ်ဝင်မှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါမြန်မာနိုင်ငံအောင်မြင်တိုးတက်မှုတွေဟာမြန်မာပြည်သူတွေအတွက်တမကဒေသရင်းနဲ့အမေရိကန်ပြည်ထောင်စုအကျိုးစီးပွားဖြစ်တယ်လို့ခံယူထားတာကြောင့်ဒီမိုကရေစီနည်းကျတင်မြှောက်ထားတဲ့အယက်သားအစိုးရနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်ကအခြေအနေတွေကြောင့်အမေရိကန်ပါဝင်နိုင်ငံတကာကအထူးသဖြင့်ဖိအားပေးတာခံနေရတဲ့မြန်မာစစ်တပ်ကတော့လွန်ကျွန်းရေးအတွက်ဆောင်ရွက်မှုတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်သမ္မတဦးတင်ကျော်အစိုးရတို့နဲ့တိုင်ပင်ညီနဲ့ဆောင်ရွက်နေတဲ့အကြောင်းမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ထားတာပါမနေ့ကအမေရိကန်ထက်လွှတ်တော်မှာကျင်းပခဲ့တဲ့မြန်မာနိုင်ငံပေါ်အမေရိကန်ရဲ့မူဝါဒတွေကိုဆက်စစ်တဲ့ကြမ်းတာပွဲအတွင်းမှာလည်းဥပဒေပြုမှတ်တွေကရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်အစိုးရအနေနဲ့ထိရောက်တဲ့အရေးယူမှုတွေနဲ့တုံ့ပြန်ဖို့လည်းတိုက်တွန်းခဲ့ကြပါတယ်
။အမေရိကန်ပြည်ထောင်စုရဲ့ဒုက္ခသည်တွေပြန်လည်ဝင်ရောက်ခွင့်ပြုတဲ့အမိန့်ညွှန်ကြားချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးလိုက်ပါတယ်။ဒါပေမဲ့အမျိုးသားလုံခြုံရေးအတွက် NDA ကြီးတယ်လို့သတ်မှတ်ထားတဲ့နိုင်ငံ17နိုင်ငံကလူတွေကိုတော့တင်းတင်းကြပ်ကြပ်စီစစ်ဖို့ပြဋ္ဌာန်းထားပါတယ်။ဒုက္ခသည်ဝင်ရောက်ခွင့်ကိုရက်ပေါင်း120တားမြစ်တဲ့ကနဦးညွှန်ကြားချက်သက်တမ်းကုံသွားပြီတဲ့နောက်မနစ်အင်္ဂါနေ့မှာညွှန်ကြားချက်တစ်ကိုထုတ်ပြန်တာဖြစ်ပါတယ်။ညွှန်ကြားချက်တစ်အရအမေရိကန်ကိုဝင်ရောက်မဲ့ဒုက္ခသည်တွေအနေနဲ့အရင်ကထက်ပိုပြီးကိုယ့်ရဲ့အချက်အလက်တွေပေးရမယ့်ကိစ္စလိုမျိုးတွန်းမြင့်စီစဉ်ခရရမယ့်အရေးနဲ့ရင်ဆိုင်ကြရမှာပါ။ NDA ကြီးတယ်လို့သတ်မှတ်ထားတဲ့နိုင်ငံ17နိုင်ငံကလူတွေရဲ့ရှောက်ထားမှုကိုတော့ရက်ပေါင်း90ပို့ပြီးတော့စီစစ်သုံးသပ်မယ်အပြင်သူတို့ကိုဝင်ရောက်ခွင့်ပြုရင်အမေရိကန်အတွက်အကျိုးရှိမလား။နောက်အမေရိကန်အပေါ်ချင်းချောက်မှုမဖြစ်စေဖို့ဆရာတွေကိုကိစ္စရတစ်ခုချင်းစီသုံးသပ်ပြီးမှဝင်ခွင့်ပြုမှာဖြစ်ပါတယ်။ဒီနိုင်ငံ17နိုင်ငံရဲ့အမည်ကိုတော့တာဝန်ရှိသူတွေကထုတ်ဖော်ပြောဆိုဖို့ညင်ပါတယ်။ Reuters နဲ့ AFP သတင်း agency တွေကတော့ဒီနိုင်ငံ17နိုင်ငံက Egypt, Iran, Iraq, Libya, Mali, မြောက်ကိုရီးယား, Somalia, တောင်ဆူဒန်, Sudan, Syria နဲ့ရှီမင်နိုင်ငံတို့ဖြစ်ပြီးဒီနိုင်ငံသားတွေဟာအရင်ကတည်းကလုံခြုံရေးအရာပို့ပြီးတော့စစ်ဆေးခံနေရတာဖြစ်တယ်လို့ဖော်ပြနေကြပါတယ်ရှင်။
အနာရီရီပက်ဘလစ်ကန်ပါတီတွင်အကွဲပြဲသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့အမေရိကန်သမ္မတအင်ဂျီရိုနဲ့ထက်လက်တော်လူများစုခေါင်းဆောင်တို့ကမနေ့တုန်းကပဲတုံ့ပြန်ပြောဆိုလိုက်ကြပါတယ်။အရီဇိုနာပြည်နယ်ရီပက်ဘလစ်ကန်ထက်လက်တော်မတ်ဂျက်ဖ်လစ်ကသမ္မတရဲ့ပြုမှုတွေပေါ်မနေ့တုန်းကပဲလွတ်တော်ထဲမှာပြင်းပြထန်ထန်ဝေဖန်ခဲ့ပြီးနောက်တစ်ချိန်လွတ်တော်မတ်တက်တန်းအတွက်ရွေးချယ်ခံမှာမဟုတ်တော့တဲ့အကြောင်းကြေညာခဲ့တာပါ။သူဟာအလွတ်တော်ကိုယ်စားလှယ်တူအဖြစ်ဆယ်နှစ်နှစ်ကြာတာဝန်ယူခဲ့ပြီးထက်လက်တော်မတ်ပထမတက်တန်းတာဝန်ယူထားသူလည်းဖြစ်ပါတယ်။အမေရိကန်ကိုခိုင်မာတောင်းတအောင်ထိန်းထားပေးတဲ့တွေးခေါ်ယူဆရစံတန်မှုတွေနဲ့ကမ္ဘာကြီးတည်ငြိမ်မှုရှိစေမဲ့မဟာမိတ်တွေသဘောတူညီချက်တွေကို Twitter လူမှုကွန်ရက်ကနေအလွယ်တကူချင်းချောက်ပြောဆိုနေရတဲ့နောက်ပတ်သက်လို့ဆက်လက်ပြီးနှုတ်ဆက်မနေနိုင်ဘူးလို့လည်းပြောဆိုခဲ့တာပါ။နောက်ထပ် Republican ထက်လက်တော်မတ်တူဖြစ်တဲ့ Tennessee ပြည်နယ်က Bob Corker နဲ့သမ္မတ Donald Trump တို့ကြားမနေ့ကက Twitter လူမှုကွန်ရက်မှာအပြန်အလှန်ဝေဖန်ခဲ့ကြပြီးနိုင်ပိုင်းကြမှာပဲထက်လက်တော်မတ် Flake ရဲ့ပြင်းထန်တဲ့ဝေဖန်မှုတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။နောက်တစ်ချိန်ထပ်မံအရေးမခံတော့ဘူးဆုံးဖြတ်ထားတဲ့ Republican ထက်လက်တော်မတ်နောက်တူဖြစ်တဲ့ Corker ကတော့သမ္မတ Trump ရဲ့ပြုမှုတွေဟာတိုင်းပြည်သိက္ခာထိရိုက်စေရလို့ယူဆကြောင်းပြောဆိုထားတာပါ။သမ္မတ Trump ကတော့ထက်လက်တော်နိုင်ငံခြားဆက်ဆံရေးရဲ့ Committee ဥက္ကဋ္ဌ Bob Corker ဟာအရေးချင်းမဖြစ်သူနောက်တစ်ချိန်ရွေးခံရရင်လည်းနိုင်မှာမဟုတ်တဲ့သူတူဖြစ်နေမနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေထပ်မံဝေဖန်ခဲ့ပါတယ်။ထက်လက်တော်လူများစုခေါင်းဆောင် Mitch McConnell ကတော့ Republican Party ရဲ့ညီညွတ်မှုရစေမဲ့အခွန်စနစ်ပြုရင်ပြောင်းလဲရေးလိုကိစ္စမျိုးတွေကိုအာရုံစိုက်မှာဖြစ်တဲ့အကြောင်းပြောဆိုခဲ့သလိုအင်ဂျီရိုပြောခွင့်ရသူ Sarah Huckabee Sanders ကတော့ထက်လက်တော် Matt Flake ပြန်ရွေးမခံတာမှန်ကန်တဲ့ဆုံးဖြတ်ချက်တစ်ခုဖြစ်နိုင်တဲ့အကြောင်းပြောဆိုခဲ့ပါတယ်
။သမ္မတ Donald Trump ကသူ့ရဲ့ Corporation ကြီးတွေနဲ့လဲလက်လူရန်စားတွေအပေါ်အခွန်ကောက်ခံမှုရှော့ချမဲ့အစီအစဉ်အောင်မြင်ရေးအတွက်ရည်ရွယ်ပြီးမနေ့အင်္ဂါနေ့ကလူများစု Republican အထက်လွှတ်တော်အမတ်တွေနဲ့တွေ့ဆုံခဲ့ပါတယ်။ရေးပါတဲ့အထက်လွှတ်တော်အမတ်တို့ဖြစ်တဲ့ Tennessee ပြည်နယ်ကအထက်လွှတ်တော်အမတ် Bob Corker နဲ့သမ္မတ Trump အကြားအပြန်အလှန်ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတဲ့အချိန်မှာပဲသမ္မတကအခုလိုတွေ့ဆုံတာဖြစ်ပါတယ်။အထက်လွှတ်တော်အမတ် Corker ပါဝင်တခြားအထက်လွှတ်တော်အမတ်တွေနဲ့သမ္မတ Trump တို့လွှတ်တော်အဆောက်အုံ Capitol Hill မှာနေ့လယ်စာစားခဲ့ကြတာဖြစ်ပြီးအခွန်ကောက်ခံမှုရှော့ချမဲ့အစည်းအဝေးနဲ့ကိစ္စရပ်တွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြပါတယ်။သတင်းထောက်တီရဲ့မိကုန်တွေကိုဖြေချခြင်းမရှိဘဲသမ္မတ Trump ဟာတွေ့ဆုံမှုကနေထွက်ခွာသွားပါတယ်။ဒါပေမဲ့အခွန်ရှော့ကောက်ရင်းနဲ့ဆိုင်တဲ့ကြီးမားတဲ့ပြောင်းလဲမှုတွေကို Republican အမတ်တွေဟာသမ္မတနဲ့အတူတညီတညွတ်ထဲရှိကြကြောင်းအထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကပြောပါတယ်။ဒါပေမဲ့သမ္မတ Trump နဲ့အထက်လွှတ်တော်အမတ် Corker ကြား나이နဲ့ချီကြတဲ့အပြန်အလှန်ပြောဆိုမှုတွေနဲ့ပတ်သက်တဲ့မေးခွန်းကိုတော့အထက်လွှတ်တော်အမတ် McConnell ကမဖြေချခဲ့ပါဘူးရှင
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565ဆိုင်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်သမ္မတရှီချင်းပင်ကိုကွန်မြူနစ်ပါတီရဲ့ခေါင်းဆောင်ဖြစ်နောက်ထပ်တက်တန်း9နှစ်ဆက်လက်တောင်းယူဖို့ဒီကနေ့ပဲတရားဝင်ရွေးချယ်လိုက်ပါတယ်။ကွန်မြူနစ်ပါတီဘိုးကော်မတီကရွေးချယ်ခဲ့ပြီးနောက်ဘိုးနိုင်ငံရေးဥဆောင်ဖွဲ့ပေါ်လစ်ဘီရိုကော်မတီဝင်သစ်9ဦးနဲ့အတူအသက်64နှစ်အရွယ်သမ္မတရှီချင်းပင်ကိုပြင်းမြူတော်ကပြည်သူ့ခမ်းမမှာအတူရှင်တွဲပြီးတွေ့ခဲ့ကြရတာပါ။ပေါ်လစ်ဘီရိုကော်မတီဝင်အသစ်9ဦးထဲမှာတော့အခရီးလိုက်စားမှုတက်ဖြစ်ရေးသမ္မတရဲ့ကြိုးပမ်းမှုတွေမှာဥဆောင်ခဲ့သူတူဖြစ်တဲ့ဝမ်ချီရှန်ထံကနေပါတီစည်းကမ်းထိန်းသိမ်းရေးကော်မရှင်တာဝန်တွေကိုလွှဲပြောင်းယူခဲ့တဲ့ကြောက်လက်ကြီးလည်းပါဝင်ခဲ့ပါတယ်။ပေါ်လစ်ဘီရိုကော်မတီဝင်တွေထဲမှာလူအောင်ဆိုလို့သမ္မတရှီချင်းပင်အပြင်အသက်62နှစ်အရွယ်ဝန်ကြီးချုပ်လူကချင်းတူပဲပြန်ပါလာပါတယ်။ကျန်ကော်မတီဝင်တွေကလည်းအသက်60နှစ်အထက်အရွယ်တွေဖြစ်ကြတဲ့အတွက်သမ္မတရှီချင်းပင်ရဲ့ရာထူးတက်တန်းကုံဆုံးရေး2022ခုနှစ်မှာပါတီထိတဲ့ကောင်းဆောင်တာဝန်တွေကိုလွှဲပြောင်းယူမဲ့သူမရှိမဲ့အခြေအနေကြောင့်သမ္မတအနေနဲ့ရာထူးတက်တန်းကုံဆုံးပြီးနောက်ပိုင်းထိဆက်လက်အာဏာရှိနေနိုင်တယ်လို့လည်းအကဲခတ်တွေခံမှန်းနေကြတာပါ။ငါးနှစ်တချင်းကျင်းပတဲ့ညီလာခံအတွင်းမနေ့ကကွန်မြူနတီပါတီအခြေခံဥပဒေမှာသမ္မတရဲ့အမည်ကိုထပ်သွင်းခဲ့ပြီးတဲ့နောက်ပါတီကောင်းဆောင်ဖြစ်တရားဝင်ဆက်လက်တာဝန်ပေးမယ်လို့လည်းကြိုတင်ခံမှန်းထားကြတာပါ။ကွန်မြူနတီနိုင်ငံကိုထူထောင်သူမော်စီတုံးနဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်လာအောင်စီးပွားရေးပြင်ပြောင်းလဲမှုတွေလုပ်ခဲ့တဲ့တင့်ရှောင်ဖိန်တို့နောက်ပိုင်းသမ္မတရှီချင်းပင်ဟာကွန်မြူနတီပါတီရဲ့အခြေခံဥပဒေမှာအမည်ဖော်ပြခံခဲ့ရတဲ့တတိယမြောက်ခေါင်းဆောင်တူလည်းဖြစ်ပါတယ်
။အကျန်းဖက်ဝါဒတိုက်ဖြစ်ရေးမှာအိန္ဒိယနဲ့ထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်ဖို့အမေရိကန်နိုင်ငံကြီးဝန်ကြီး Rex Tillerson ကကတိပြုပြောပါတယ်။အိန္ဒိယတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ဝန်ကြီး Tillerson ကမြို့တော် New Delhi ကိုဒီကနေ့ဗုဒ္ဓဟူးနေ့မှာရောက်ရှိနေတာပါ။ အာဖဂန်နစ္စတန်နိုင်ငံအရေးနှီးသူတောင်အာရှဒေသတွင်ငြိမ်းချမ်းတည်ငြိမ်ရေးအမေရိကန်ရဲ့ပိုင်းဖြတ်ချက်ကိုမြှင့်တင်ထားတယ်လို့ဝန်ကြီးတင်လာဆန်ကအိန္ဒိယနိုင်ငံခြားရေးဝန်ကြီးနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဒီကြိုးပမ်းမှုမှာအိန္ဒိယကအရေးကြီးတဲ့ကဏ္ဍမှာပါဝင်နေတဲ့အကြောင်းလဲဝန်ကြီးကပြောပါတယ်။အကြံပေးဝါဒတိုက်ဖြတ်ရေးမှာတော့အမေရိကန်ကအိန္ဒိယနဲ့ဆက်လက်ပြီးအထူးတကားရပ်တည်ဆောင်ရွက်သွားမှာဖြစ်ပြီးအကြံဖက်ဝါဒီတွေအတွက်ဘေးကင်းလုံခြုံတဲ့နေရာမရှိစေရဘူးလို့ဝန်ကြီးကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီနဲ့လည်းဒီကနေ့ဗုဒ္ဓဟူးနေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးကတွေ့ဆုံဖို့စီစဉ်ထားပါတယ်။မနေ့အင်္ဂါနေ့ကပါကစ္စတန်နိုင်ငံကိုရောက်ရှိခဲ့တဲ့နိုင်ငံခြားရေးဝန်ကြီးကပါကစ္စတန်ခေါင်းဆောင်တွေအနေနဲ့စစ်သွေးကြွတွေနဲ့အကြမ်းဖက်ဝါဒချေမှုန်းရေးတိုးမြှင့်တိုက်ဖြတ်ချဖို့တိုက်တွန်းခဲ့ပါတယ်ရှင်
။ရှေ့တော်အရှေ့နိုင်ငံများတင်အာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးပွဲကျင်းပရာဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်စာအိန္ဒိယမလေးရှားကာကွယ်ရေးဝန်ကြီးတွေနဲ့ဒီကနေ့တွေ့ဆုံပြီးဒေသတွင်းလူညွန့်ရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။အိန္ဒိယကာကွယ်ရေးဝန်ကြီးနီယာမလာစစ်တာရမန်နဲ့ဆွေးနွေးမှုတွေမှာအားရစရာတွေရှိခဲ့ကြောင်းနဲ့နိုင်ငံခြားဆက်ဆံရေးအကြံဖက်ဝါဒပူးပေါင်းတိုက်ဖျက်ရေးအာဖဂန်နိုင်ငံကိုကူညီပံ့ပိုးနိုင်မယ့်ကိစ္စတွေကိုဆွေးနွေးဖြစ်ကြောင်းလည်းဝန်ကြီးမက်တစ်စာပြောဆိုခဲ့တာပါ။မလေးရှားကာကွယ်ရေးဝန်ကြီးအရှာမိုဒင်ဟူစိန်နဲ့ဒီကနေ့ဆော့ဘန်တွေ့ဆုံမှုအတွင်းမှာတော့မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့အဓိကဆွေးနွေးဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဝန်ကြီးမက်တစ်စာဒီကနေ့မှာပဲအင်ဒိုနီးရှားကာကွယ်ဝန်ကြီးနဲ့လည်းမနီလာမြို့တော်မှာတွေ့ဆုံခဲ့တာပါ။အာဆီယံကာကွယ်ဝန်ကြီးများအစည်းအဝေးကိုအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမာရာဝီမြို့မှာစစ်သွေးကြွတွေကိုချေမှုန်းနိုင်ခဲ့တဲ့အတွက်လည်းဖိလစ်ပိုင်နိုင်ငံကိုဝန်ကြီးမက်တစ်ကကြီးကြီးစွာပြောကြားခဲ့ပါတယ်။
ဘန်ကောက်မြို့တော်ကဒူးစင်နန်းတော်ရဲ့နန်းဆောင်ခန်းမမှာဖုံးတော်ကြီးတွေကိုအလှူတန်းဖြူအခမ်းအနားနဲ့ကွယ်လွန်သူထိုင်းမြင်ဘူမီဘောအဒူဟာဒက်ရှင်၅ရက်ကြာဇာပနာအခမ်းအနားကိုဒီကနေ့စတင်ပါတယ်။ဘီယင်ကြီးရဲ့ရုပ်အလောင်းကိုမိသူကြိုမဲ့တီးတန့်ဆောက်လုပ်ထားတဲ့ရွှေရောင်အဆောက်အုံစီမနက်ဖြန်ကြာသာပရီနေ့မနက်မှာရွှေပြောင်းဖို့ပြင်ဆင်တဲ့အခမ်းအနားလေးဖြစ်ပါတယ်။ဒီကနေ့အလှူတန်းဖြူအခမ်းအနားကိုတော့သားတော်ဘယင်မဟာဘီချရာလောင်ကုန်းကကြီးမှုကျင်းပခဲ့ပြီးတော်ဝင်မိသားစုတွေလည်းတက်ရောက်ခဲ့ကြပါတယ်ရှင်။
Direct from Washington, the voice of America, VOA. နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထင်းမှာပဲတိုက်ရိုက်နားဆင်နေပါလေခင်ဗျာ။အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မြင်းမြန်းချက်တွေကိုကြားရပါမယ်။ရခိုင်ပြည်နယ်မှာဖြစ်ပွားတဲ့အကြမ်းဖက်မှုတွေနဲ့ဒုက္ခသည်တွေတိမ့်နေချီအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ရတဲ့အခြေအနေတွေဟာမြန်မာစစ်တပ်ရဲ့ဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်ဖြစ်တဲ့ဆိုပြီးမြန်မာစစ်တပ်နဲ့စစ်ဘက်အရာရှိတွေကိုပြစ်မှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေအမေရိကန်ပြည်ထောင်စုကချက်မှတ်ထားပါတယ်။ဒီလိုစစ်တပ်တစ်ခုတည်းကိုပြစ်မှတ်ထားတဲ့အရေးယူဒဏ်ခတ်မှုကြောင့်အမျိုးသားပြန်လည်တည်မြဲရေးကိုထိခိုက်လာနိုင်ပါသလား။နိုင်ငံရေးအဖွဲ့အစည်းတို့ရဲ့သဘောထားအမြင်တွေကိုမကင်ပြူတွေကစူးစီးတင်ပြထားပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာအချမ်းဖက်အဖွဲ့အာစာကလုံခြုံရေးကင်းစခန်းအများပြားကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေဘက်ကနေမြေရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာမွတ်စလင်ဒုက္ခသည်6သိန်းကျော်အိုးအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ရတာဟာမြန်မာစစ်တပ်ကလူခွင့်ရချိုးဖောက်မှုတွေကိုစနစ်တကျစီစဉ်ကျူးလွန်တာကြောင့်ဖြစ်တယ်လို့ဆိုပြီးတော့နိုင်ငံကပြင်းပြင်းထန်ထန်ဝေဖန်ပြီးဖိအားတွေလည်းတွန်းမြေပေးလာနေတာပါ။ပြီးခဲ့တဲ့တနင်္လာနေ့တုန်းကပဲအမေရိကန်အစိုးရကမြန်မာစစ်တပ်နဲ့စစ်ဘက်အရာရှိတွေကိုပြစ်မှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေချမှတ်ကြောင်းကိုကြေညာခဲ့ပါတယ်။ဒီလိုတန်ခတ်မှုတွေကြောင့်မြန်မာနိုင်ငံရဲ့အထူးသဖြင့်ဒီပြည်လဲတင့်မြက်ရေးကြိုးပမ်းမှုတွေမှာထိခိုက်မှုတွေရှိလာနိုင်မလားဆိုတဲ့အပေါ်တုံ့တက်မှုတွေကတော့အမျိုးမျိုးရှိပါတယ်။လက်ရှိအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်တို့ဦးဖြစ်တဲ့ဦးညွန်ဝင်းကတော့အခုလိုတုံ့တက်ပြောဆိုပါတယ
်။ဆန်ရှင်လုတ်တဲ့အတွက်ကိုတော့ရိုက်ခတ်မှုကတော့ရှိမှာပဲ။ဘလောက်အတိုင်းတာဒီရှိမယ်ဆိုတာကပြောခဲ့တော့ဘာလို့လဲဆိုတော့ဒီလိုဆိုင်ရင်လှုပ်လိုက်တာနဲ့ပဲဘာကြောင့်ဒီလိုလှုပ်ရတာလဲဆိုတော့အမေကုန်းတွေကတက်မယ်ယူဆတယ်မတူတာပြန်ဒါတွေကထိခိုက်မှာပေါ့ဘလို့အကြီးအကျယ်ထိခိုက်မယ်ဒါမှမဟုတ်အေးသေးဖို့ပဲလားဒါတော့ကျွန်တော်တို့ပြောခဲ့မှာပါ
နိုင်ငံတကာဘက်ကအခုလိုတန်ခတ်ပိတ်ဆို့မှုတွေရှိလာနိုင်တဲ့ဆိုတော့ကိုကြိုတင်တွက်ဆထားခဲ့တယ်လို့ဒီပေါ်မှာပြည်သူတွေအားလုံးညီညီညွတ်ညွတ်နဲ့တုံ့ပြန်နိုင်ဖို့ကြိုးပမ်းဆောင်ရွက်နေတယ်လို့လည်းဦးညွန်ဝင်းကပြောပါတယ်
ကျွန်တော်တို့ကဒီလိုဟာမျိုးကိုပြစ်လာနိုင်တယ်လို့အစလေးကမျှော်လင့်တယ်။စလေးကအဲ့လိုမျှော်မှန်းတယ်။အဲ့ဒါကြောင့်ကျွန်တော်တို့ကဘလို့ပဲဖြစ်ဖြစ်နိုင်ငံတကာကပဲဖြစ်ဖြစ်အချို့မလို့လားအတဲ့အုပ်စုကပဲဖြစ်ဖြစ်ကျွန်တော်တို့မြန်မာနိုင်ငံပေါ်မှာဖိနှိပ်လာရင်ကျွန်တော်တို့ကထူလာမှာပဲ။အဲ့တော့ခုကနေနေရာမှာလည်းအဓိကအားဖြစ်တော့ကျွန်တော်တို့အနေနဲ့ကညှိညွတ်ရေးပါပဲ။ဒါကြောင့်ကျွန်တော်တို့ကကိုယ်တိုင်ကြီးအတွင်းမှာ ကိုလူမျိုးချင်းချင်းကိုနိုင်ငံသားချင်းညီညွတ်ရေးကိုပဲခုရပိုင်းမှာအားဆိုင်လုပ်နေပါ
လူပေါင်းတီဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့လက်ရှိအခြေအနေမှာတမ်ဘရွန်နဲ့ဆူရရဲ့ရှုမြင်ပုံဘယ်လိုရှိသလဲဆိုတဲ့အပေါ်မူတည်ပြီးတော့ပြည်လဲတိမြက်ကြီးအပေါ်ရက်ခတ်မှုဖြစ်နိုင်တယ်လို့သုံးသပ်ပါတယ
်။ရခိုင်မြောက်ပိုင်းမှာဖြစ်တဲ့ပြတ်ခဲတဲ့ပြဿနာတွေနဲ့ပတ်သက်ပေါ်မှာအခြေခံပြီးတော့နိုင်ငံတကာအရေးယူဆောင်မှုတွေလုပ်တာ။အဲ့တော့အရေးယူဆောင်မှုတွေလုပ်တဲ့အခါကျတော့ဒီတမ်ဘရွန်ကဒီအပေါ်မှာဘယ်လိုရှုမြင်တယ်လဲ။နောက်ကနေ့ကျွန်တော်ပြည်အောင်စုအစိုးရကဒီပေါ်မှာဘယ်လိုရှုမြင်တယ်လဲအဲ့ဒီအပေါ်အဲ့ဒါပဲအရေးကြီးတယ်လို့ကျွန်တော်ထင်တယ်အကယ်၍ရှုမြင်ချက်ကတူနေရဆိုလို့ရှိရင်တော့သူတို့လုံနေတက်နေအစိုးရကြားမှာဒီဆက်ဆံရေးဆိုတဲ့ကိစ္စကထိခိုက်နိုင်လိမ့်မယ်လို့ကျွန်တော်မထင်ဘူးအကယ်၍သူတို့ရဲ့ကမြင်ပုံမြင်ပြီးနောက်သူတို့ရဲ့ယက်တည်မှုကိုနိုင်ကဒီအပေါ်မှာကွဲပြားတယ်ဆိုလို့ရှိရင်ကတော့ဒုစုံတရားတက်နေအစိုးရကြားမှာတန်ရှင်ရှိကောင်းရှိနိုင်တယ်
88မျိုးဆက်ငញ្ញရင်းနဲ့ပွင့်နေလူဖွဲ့စီကဦးကျင်မီကတော့စစ်တပ်ကိုပြစ်မှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုဖြစ်လာတာကမြန်မာနိုင်ငံအတွင်းပြည်လဲတင့်မြက်ဖို့ပိုးပြီးတော့အရေးကြီးနေပြီဆိုတာကိုထောက်ပြရရောက်ပြီးပြည်လဲတင့်မြက်ရေးကြိုးပမ်းမှုတွေမှာတော့ထိခိုက်လာနိုင်စရာမရှိပါဘူးလို့သုံးသပ်ပါတယ်
။အဲ့ဒါတော့ထိခိုက်နေစရာအကြောင်းမရှိလို့ကျွန်တော်ထင်ပါတယ်။ကျွန်တော်တို့အခုလိုဟလာပြစ်မှတ်ထားပြီးတော့ပိတ်ဆို့တာပဲဖြစ်ဖြစ်နော်။နောက်ခုနကအကြီးအကျယ်ဖက်သမားတွေကနေပြီးတော့ဝင်ရောက်တိုက်ခိုက်ပြီးတော့ကျန်းမာရေးမှာညမှန်နေဆိုတဲ့အဓိပ္ပာယ်ကိုရောက်သွားတော့လေဖြစ်ဖြစ်အဲ့လိုဖြစ်နေတာကျွန်တော်တို့တိုင်းမှာမြန်မာတယ်တက်ရရေးတကယ်လူအချက်ရှိလို့အဲ့လိုဖြစ်သွားတာဒီကကိုပြစ်မှတ်ထားပြီးတော့တန်ခတ်တယ်ဆိုတာကလည်းကျွန်တော်နိုင်ငံမှာမြန်မာတယ်တက်ရရေးလူအချက်တွေရှိလို့ပဲအဲ့လိုလုပ်နေတာလုံလာပြည့်တဲ့မြန်မာတယ်တက်ရရေးပို့လို့လုပ်ရမယ်ဆိုတာကအနမ်းပိတာ
လက်ရှိရခိုင်ပြည်နယ်ရေးပြဿနာနဲ့ပတ်သက်လို့ကင်တွယ်တဲ့နေရာမှာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေကိုစနစ်တကျနဲ့အဓိကကျူးလွန်နေပြီးဒီအပေါ်မှာအစိုးရအနေနဲ့စစ်တပ်ကိုထိန်းချုပ်ထားနိုင်တဲ့အနေအထားမှာမရှိဘူးလို့ဆိုပြီးတော့စစ်တပ်ကိုပြစ်မှတ်ထားတဲ့တန်ခတ်ရေးယူမှုတွေကိုအမေရိကန်ပြည်ထောင်စုနဲ့ EU ဥရောပသမဂ္ဂတို့လိုအနောက်နိုင်ငံတွေကဆောင်ရွက်လာတာဖြစ်ပါတယ်။ဒါပေမဲ့မြန်မာတက်မတော်ဘက်ကတော့ရခိုင်ရင်းနဲ့ပတ်သက်လို့ကင်တွယ်ရမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နောက်နိုင်ငံတော်သမ္မတဦးတင်ကျော်တို့နဲ့တိုင်ပင်ညှိနှိုင်းပြီးတော့မှလမ်းညွှန်ချက်ရယူပြီးဆောင်ရွက်တာဖြစ်တယ်လို့ထုတ်ပြန်ပြောဆိုထားပါတယ်ရှင်။
မကင်ပြူထူရဲ့တင်ပြချက်ဖြစ်ပါတယ်ဒီအကြောင်းနဲ့တစ်ဆက်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိလို့ဆိုပြီးမြန်မာစစ်တပ်ဘော်အမေရိကန်ပြည်ထောင်စုနဲ့ EU ဥရောပသမဂ္ဂကအရေးယူတန်ခတ်မှုတွေပြန်လှုပ်လာတာကြောင့်အရက်ဖက်နဲ့စစ်ဘက်အုပ်ချုပ်ရေးစနစ်နှစ်ခုဖြစ်နေတယ်လို့နိုင်ငံတကာမှာမှတ်ယူထားတဲ့မြန်မာနိုင်ငံမှာအခုလိုအရေးယူဆောင်ရွက်မှုကြောင့်အစိုးရနဲ့တက်မတော်ကြားဆက်ဆံရေးထိခိုက်နိုင်ပါသလားမဆုမျက်မှောင်ကဆက်ပြီးတင်ပြမှာပါ
ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံနေကြတဲ့အစ္စလမ်ဘာသာဝင်6သိန်းကျော်ရှိနေတာနဲ့အမျှမြန်မာနိုင်ငံအပေါ်နိုင်ငံတကာဖိအားတွေလည်းတိုးလာနေပါတယ်။အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံအပေါ်ထားတဲ့မူဝါဒကိုပြန်လည်သုံးသပ်ဖို့အမေရိကန်လွှတ်တော်အမတ်တွေကတိုက်တွန်းနေကြသလိုအရေးယူတက်ခတ်မှုတွေချမှတ်ဖို့လည်းတွန်းအားပေးနေပါတယ်။ခုလိုနိုင်ငံတွေကနေအစုလိုက်အပြုံလိုက်ထွက်ပြေးနေကြတာဟာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူမဆန်တဲ့တိုက်ခိုက်မှုတွေကြောင့်လို့ဆိုပြီးအမေရိကန်အစိုးရကတပ်မတော်အပေါ်အရေးယူဆောင်ရွက်မှုတွေကိုစလုပ်နေတယ်လို့စစ်တပ်ခေါင်းဆောင်တွေအပေါ်ပြစ်မှတ်ထားအရေးယူဖို့လည်းတုံ့တက်စဉ်းစားနေကြပါပြီ။ EU ဥရောပသမဂ္ဂကလည်း EU နိုင်ငံတွေစီဖိတ်ကြားမှုဆိုင်းငံ့ခဲ့တယ်လို့စစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပြန်လည်တုံ့တက်နေပါတယ်။ရခိုင်ပြည်နယ်အကြံပေးချက်တွေကိုဥဆောင်ရေးသားခဲ့သူမစ္စတာကိုဖီအန်နန်အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးစနစ်ဟာဖွဲ့စည်းပုံအရအရက်ဖက်အုပ်ချုပ်ရေးနဲ့စစ်ဖက်အုပ်ချုပ်ရေးဆိုပြီးစနစ်နှစ်မျိုးဖြစ်နေတယ်ဆိုတာကိုကြဲကြဲပြန့်ပြန့်လက်ခံထားကြပါတယ်။ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေကျူးလွန်ခဲ့လို့ဆိုပြီးစစ်တပ်အပေါ်အရေးယူတန်ခတ်မှုတွေလှုပ်လာတဲ့အတွက်အစိုးရနဲ့စစ်တပ်ကြားဆက်ဆံရေးနဲ့ဒီမိုကရေစီစနစ်ခိုင်မအောင်လုပ်နေတဲ့နေရာမှာဘလို့တက်ရောက်မှုတွေရှိနိုင်ပါသလဲ။အရက်ဖက်စစ်ဖက်ဆက်ဆံရေးကိုလေ့လာနေတဲ့တကောင်းနိုင်ငံရဲ့အဖွဲ့အမှုဆောင်ဒါရိုက်တာကိုရဲကအခုလိုသုံးသပ်ပါတယ်
။တက်မတော်အနေနဲ့ဒီတင်ကူတော်မှုလုပ်နေရဆိုပေမဲ့လည်းတင်ကူတော်မှုပါဝင်နေရဆိုပေမဲ့လည်းရတားအစိုးရနဲ့သူ့ကြားထဲမှာတော့အများအဆင်ပြေတဲ့ဆက်ဆံရေးမျိုးရှိတယ်လို့ကျွန်တော်တို့ပြောလို့မရပါဘူး။ကျွန်တော်တို့ကတော့လက်ရှိရှိနေတဲ့ဆက်ဆံရေးအနေအထားကိုတစ်ဖက်နဲ့တစ်ဖက်ဟိုအားပြိုင်နေတဲ့ဆက်ဆံရေးအနေအထားမျိုးလို့ကျွန်တော်တို့မြင်ပါတယ်။မြင်တဲ့အခါကျတော့ဒီလိုမျိုးအနောက်နိုင်ငံတွေရဲ့ပိတ်ဆို့မှုကတက်မတော်တိသက်ကိုပဲဟိုတတ်တက်ထားမယ်ဆိုရင်တော့ရတားအစိုးရနဲ့တက်မတော်ရဲ့ဆက်ဆံရေးကြားထဲမှာတော့ဒီထက်ပိုပြီးအားပြိုင်မှုကနေပြီးတော့နည်းနည်းပိုပြီးတော့စိုးရွားလာတဲ့ဆက်ဆံရေးမျိုးများဖြစ်လာနိုင်မလားဆိုပြီးတော့လည်းကျွန်တော်သုံးသပ်မိပါတယ်ခင်ဗျာ။
အောက်တိုဘာလ24ရက်နေ့ကတမရော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာရခိုင်ကိစ္စနဲ့ပတ်သက်လို့သမရ နိုင်ငံတော်အတိုင်းအမင်ကပုဂ္ဂိုလ်တို့နဲ့တမရဘက်ကစဖင်းရေးဆောင်ရွက်တဲ့တမရဦးထင်ကျော်စီကလက်ညှိုးမှုယူခဲ့တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံရေးကိုလေ့လာသူဦးမမောင်ဆိုးကတော့အရေးယူတဲ့နိုင်ငံတွေအနေနဲ့မြန်မာနိုင်ငံတစ်ခုလုံးမှာဖြစ်နေတဲ့အခြေအနေတွေကိုခြုံကြည့်သင့်တယ်လို့ပြောပါတယ်
။ဒါအမျိုးသားရဲ့ညီညာစီလုပ်ငန်းစဉ်ကို NLD ဆိုတာအတွက်တော့ခက်ခဲတဲ့အခြေအနေတစ်ခုကိုထပ်ပြီးရင်ဆိုင်ရအောင်လုပ်မယ်လို့ထင်တယ်။အဲ့တော့အနောက်အမေရိကန်အနေနဲ့ကတော့ဘာပြီးဒီမိုကရေစီပြောင်းလဲမှုဖြစ်စဉ်ကိုကျွန်တော်တို့ကတစ်ချောင်းလုံးအားပေးလာခဲ့တာဖြစ်တယ်။အဲ့တော့ဘာပြီးပြောင်းလဲမှုဖြစ်စဉ်တစ်ခုလုံးကိုဦးစားပေးကြည့်နေတယ်လို့မြင်တယ်။အဲကျွန်တော်တို့ဂရင်းလီပြဿနာအစိပ်ပိုင်းဖြစ်တယ်။ဒီဒီမိုကရေစီဖြစ်စဉ်ပြောင်းလဲပြီးအစိပ်ပိုင်းဖြစ်တယ်။ဒီအစိပ်ပိုင်းအောင်မြင်ဖို့ဆိုတာလည်းပဲအောင်မြင်ပြီးဆုံးဖို့ဆိုတာလည်းဒီဒီမိုကရေစီပြောင်းလဲမှုဖြစ်စဉ်တစ်ခုလုံးပြီးမှပဲကျွန်တော်တို့ပြောင်းလဲနိုင်မှာပါ။
ဖွဲ့စည်းပုံအရအစိုးရအနေနဲ့စစ်တပ်အပေါ်မလွှမ်းမိုးနိုင်ဘူးလို့မြင်ကြတဲ့အတွက်နိုင်ငံတကာကစစ်တပ်အပေါ်ဖိအားပေးတယ်လို့ရောမြင်လို့ရပါသလား
ဒီတာဝန်ယူမှုတာဝန်ခံမှုရှိတဲ့ဒီဟိုရန်နေရပေါ့မက်ကနီဇင်တစ်ခုဖြစ်လာအောင်အဲသူတို့အနေနဲ့ဒီဆန်ရှင်ကိုစဉ်းစားရတဲ့သူရဲ့သဘောမျိုးကျွန်တော်တို့မြင်ပါတယ်ဗျဒါပေမဲ့လည်းတကယ်တကယ်နိုင်ငံတကာနိုင်ငံမှာဆိုရင်ဒါနိုင်ငံတကာဖိအားထက်ဆိုင်ရင်ကိုယ်နိုင်ငံတွေမှာရှိတဲ့အရတားအစိုးရနဲ့ဒီလုံခြုံရေးဖွဲ့စည်းရေးခြားတဲ့ဆက်ဆံရေးကပိုပြီးတာဝန်ယူမှုတာဝန်ခံမှုရှိဖို့အတွက်ဒီလိုမျိုးရင်းဖွဲ့စည်းပိုပြီးတာဝန်ယူမှုတာဝန်ခံမှုရှိဖို့ကိုပိုအရေးကြီးတယ်လို့ကျွန်တော်တို့မြင်ပါတယ်။အဲ့တော့လက်ရှိအချိန်မှာဆိုရင်တော့ဒီလိုမျိုးဆန်ရှင်ဆက်ဆံအရသာအစိုးရနဲ့ပူးပေါင်းပြီးတော့ဒီလိုမျိုးဒီပြဿနာတွေနဲ့ပတ်သက်ပြီးတော့အဖြေရှာလို့ရမယ်ဆိုတာကိုစဉ်းစားတာကတော့ဟိုပိုပြီးထိရောက်မယ်လို့ကျွန်တော်တို့မြင်ပါတယ်ဗျာ
။တကောက်နိုင်ငံရဲ့အဖွဲ့အမှုဆောင်ဒါရိုက်တာကိုရဲဖြစ်ပါတယ်။နှစ်ပေါင်းများစွာဆေးဥချုပ်မှုအောက်မှာရှိခဲ့တဲ့မြန်မာနိုင်ငံအပေါ်အနောက်နိုင်ငံတွေကပိတ်ဆို့တံခါးမှုတွေချမှတ်ခဲ့ပြီးတော်တော်များများကိုပြန်လည်ရုပ်သိမ်းခဲ့တာနှစ်ပိုင်းသာရှိပါသေးတယ်။အဲ့လိုတံခါးမှုတွေပြန်လည်ရုပ်သိမ်းခဲ့စဉ်ကလည်းမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ခိုင်မာအောင်စောင့်သင့်တယ်လို့ထောက်ပြမှုတွေရှိခဲ့ပါတယ်။မြန်မာနိုင်ငံရေးကိုလေ့လာနေတဲ့နိုင်ငံတကာပညာရှင်တချို့နဲ့စီးပွားရေးပညာရှင်တချို့ကတော့အရေးယူတံခါးပိတ်ဆို့မှုတွေဟာမထီရောက်ဘူးလို့သုံးသပ်ခဲ့ကြပါတယ်ရှင်။
မဆူမြတ်မွန်ရန်ကုန်မြို့ကနေတရင်ပြေးပို့ခဲ့တာပါရခိုင်ပြည်နယ်မြောက်ပိုင်းမှာတလကျော်အတွင်းရိုဟင်ဂျာမွတ်စလင်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့အခြေအနေဟာ ethnic cleansing လူမျိုးတုံးရှင်းလင်းမှုဖြစ်တာကြောင့်နှစ်နိုင်ငံဆက်ဆံရေးကိုပြန်သုံးသပ်ပြီးမြန်မာနိုင်ငံပေါ်ပြင်းပြင်းထန်ထန်အရေးယူဖို့သမ္မတထရန့်အစိုးရကိုဝါရင်အမေရိကန်လွှတ်တော်အမတ်တွေကဒီအင်ကာနီကပြုလုပ်တဲ့အမေရိကန်အထက်လွှတ်တော်နိုင်ငံရေးရာကော်မတီမြန်မာအရေးကြားနာပွဲတွင်ထွက်ဆိုကြပါတယ်အပြည့်စုံကိုမတ်အင်ဂျင်နိုင်ကတင်ပြထားပါတယ်အင်ကာနီကြားနာပွဲအတွင်းဝါရင်ရီပဘလစ်ကန်အထက်လွှတ်တော်မတ်ဘော့ဘ်ခေါ်ကာကသူ့ရဲ့အဖွင့်မိကိုမှခုလိုစပြောပါတယ်
We continue to hear the truly heartbreaking accounts of human suffering. International frustration at Burmese government
လူသားတွေထိခိုက်နေတာပြီးတော့တိဒုက္ခရောက်နေတဲ့အခြေအနေတွေကိုမနက်ကပဲစိတ်မကောင်းခြင်းများစွာနဲ့ကျွန်တော်တို့ဆက်ပြီးတော့ကြားနေရပါတယ်။မြန်မာနိုင်ငံရဲ့ခေါင်းဆောင်ဒေါက်တာဆန်းစုကြည်ပေါ်မှာဆယ်စုနှစ်နဲ့ချီပြီးတော့မျှော်လင့်ချက်တွေထားခဲ့ကြပါတယ်။အခုဖြစ်နေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေကနေပြီးတော့အကာအကွယ်ပေးဖို့မြန်မာစိုးရကိုနိုင်ငံတကာကနေပြီးတော့စိတ်ပြက်မှုတွေနဲ့ဝေဖန်မှုတွေဟာပို့ပြီးတော့ကျေလောင်လာခဲ့ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာလူမျိုးတုံးရှင်းလင်းမှုဖြစ်ကြောင်းဒီမိုကရက်အထက်လွှတ်တော်အမတ်ဘန်ကာဒင်ကလည်းကြားနာပွဲအတွင်းအတိအလင်းထုတ်ဖော်ကြေညာခဲ့ပါတယ်
။ This is ethnic cleansing.I know that the administration is evaluating that as we're holding this hearing.
ethnic cleansing လူမျိုးတုံးရှင်းလင်းမှုဖြစ်ပါတယ်။ဒီကိစ္စကိုအခုကြားနာပွဲလုပ်နေချိန်မှာပဲအစိုးရဘက်ကလေ့လာသုံးသပ်နေစေဆိုတာကျွန်တော်သိပါတယ်။လူမျိုးတုံးတုတ်တင်ရှင်းလင်းမှုဆိုတာကိုကုလသမဂ္ဂဆိုင်ရာကြွန့်ကျင်သူတွေကသတ်မှတ်ထားတာပါ။ဒေသတစ်ခုမှာလူမျိုးရေးအရာအမျိုးတူဘာသာတူအရာလူအုပ်စုအလိုက်သတ်မှတ်ပြီးအင်အားသုံးချင်းချောက်ပြီးဖယ်ရှားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာလူဦးရေထက်ဝက်ကျော်နဲ့ညီများတဲ့6သိန်းကျော်ထွက်ခွာခဲ့ကြရပါတယ်။သူတို့ကြေးရွာတွေကိုစနစ်တကျနဲ့မိရှုဖြစ်စည်းခံခဲ့ရပါတယ်
။အမေရိကန်အစိုးရကိုစားကြားနာပွဲမှာထွက်ဆိုခဲ့တဲ့အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ Pacific ရေးရာဒုလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ကတော့လူမျိုးတုံးရှင်းလင်းမှုဆိုတာကိုလက်ခံထားသလားဆိုတော့အထက်လွှတ်တော်အမတ် Garden မေးတဲ့မေးခွန်းကိုဖြေကြားရမှာ
My bosses have said it appears to be ethnic cleansing.
Ethnic cleansing လူမျိုးတုံးရှင်းလင်းမှုအဖြစ်ကျွန်တော်ရဲ့အထက်ရာရှိတွေကပြောဆိုထားတာပါ။ကျွန်တော်ရဲ့အမြင်မှာလည်းဒီအတိုင်းပါပဲ
I think clarity is important here I'm asking your view
ဒါပေမဲ့အခုကြားနာပွဲမှာကိုယ့်ရဲ့ကိုယ်ပိုင်အမြင်ကိုရှင်းရှင်းလင်းလင်းအတိအကျပြောပါလို့ Mr. Garden ကထောက်ပြပြောဆိုရမှာ
Unfortunately I'm not in a position to make the determination you are correct that we are
ကျွန်မကတော့ပဲဒီကိစ္စကိုတတ်မှတ်ပြောဆိုဖို့ကျွန်တော်မှလုပ်ပိုင်ခွင့်မရှိပါဘူးလွတ်တော်အမတ်ပြောတာမှန်ပါတယ်ကျွန်တော်တို့ဒါကိုသုံးသပ်နေစေဖြစ်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့ပြောနိုင်တာကတော့ရက်ဆက်ကြမ်းကြုတ်မှုတွေရှိခဲ့တယ်လူတွေအစုလိုက်အပြုံလိုက်နေရရင်ကမောင်းထုတ်ခံခဲ့ရတယ်စတဲ့အချက်တွေဟာအလုံးကိုစိုးရိမ်မကင်ဖြစ်စရာအချက်တွေပါ
ဒီအတွက်တာဝန်ရှိသူအားလုံးကိုပြစ်မှတ်ထားအရေးယူဖို့အမေရိကန်အစိုးရကလှုံ့ဆော်နေတယ်လို့လည်းသူကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းခြေနဲ့ပတ်သက်လို့တာဝန်ရှိဆုံးဖြစ်တဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုအမေရိကန်အစိုးရကဘလို့အရေးယူထားသလဲဆိုတဲ့ဝါရင့်လွှတ်တော်အမတ်တဦးရဲ့မေးခွန်းကိုတော
့ All of the military leadership is subject to our restrictions for travel to the United States subject to our restrictions
မြန်မာစစ်တပ်ခေါင်းဆောင်အားလုံးကိုအမေရိကန်ပြည်အောင်စုခီးတွလာခွင့်ပိတ်ပင်ထားပါတယ်နောက်ပြီးစစ်တပ်နဲ့ပတ်သက်လို့တခြားအကူအညီတွေကိုလည်းကန့်သတ်ထားပါတယ်ဒီချက်ဟာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပေါ်မှာလည်းတက်ရောက်နေပါတယ်
အလားတူအော်တိုဘာလာဇန်ပိုင်းကလည်းရိုဟင်ဂျာအကြက်တဲဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှကြားနာပွဲပြုလုပ်ခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကတော့နိုင်ငံသားရေးဝန်ကြီး Rex Tillerson ရဲ့အာရှခီးစဉ်မတိုင်ခင်ဒီသတင်းပတ်အတွင်းရခိုင်အရေးနဲ့ပတ်သက်တဲ့အမေရိကန်ရဲ့မူဝါဒအသစ်ကိုကြေညာဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရေးဌာနအစိမ့်အရာရှိတွေကပြောဆိုထားပါတယ်ရှင်။
တော်ရရှိမြန်ခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါရီကြောင်းအဲ့ဒီဒေသကမွတ်စလင်တွေတိမ့်နေကြီးပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလွန်ခဲ့ကြပြီးမှာတော့ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့နိုင်ငံတကာကလှုံ့ဆော်လာပါတယ်မြန်မာစစ်ခေါင်းဆောင်တွေအပေါ်ဘာကြောင့်အခုလိုပြစ်မှတ်ထားရေးယူဖို့လှုံ့ဆော်လာတာပါလဲဒီလိုပြစ်မှတ်ထားရေးယူတန်ခတ်မှုတွေဟာမြန်မာဒီမိုကရေစီရဲ့အပြောင်းလဲဆောင်ရွက်မှုတွေအတွက်အထောက်အကူဖြစ်စေပါသလားအဟံတာဖြစ်စေပါသလားဆိုတာကိုဒီတစ်ပတ်စနေနေ့ညတရရလေးလိုင်းအစီအစဉ်မှာဆွေးနွေးသွားမှာပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်ဒီအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပို့ပေးထားမယ်ဆိုရင်တရရလေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ခင်ဗျာဒါမှမဟုတ်စာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-232-3994ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သောတာရှင်တွေကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။ bamis စနေည VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုထုတ်လွှင့်နေတဲ့ radio အစီအစဉ်ပြည်ပချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00-9:00ခွဲအထိ Asia Set 7 Jodu ကနေဖမ်းယူရှုစားနိုင်တယ်လို့ DVB ရုပ်သံကနေပြီးတော့လဲစောင့်မျှော်ကြည့်ရှုနိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာပါ
။အနာရီရီပက်ဘလစ်ကန်ပါတီတွင်အကွဲပြဲသတင်းတွေထွက်ပေါ်နေရတဲ့ပတ်သက်လို့အမေရိကန်သမ္မတအင်ပြူရောနဲ့ထက်လွတ်တော်လူများစုခေါင်းဆောင်တို့ကမနေ့ကတုံ့ပြန်ပြောဆိုလိုက်ကြပါတယ်။အရီဇိုနာပြည်နယ်ရီပက်ဘလစ်ကန်ထက်လွတ်တော်မတ် Jeff Flake ကသမ္မတရဲ့ပြည်မှုတွေပေါ်မနေ့ကလွတ်တော်ထဲမှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ပြီးနောက်ကျရင်လွတ်တော်အမတ်တက်တန်းတွေရွေးချယ်ခံမှာမဟုတ်တော့တဲ့အကြောင်းကြေညာခဲ့တာပါ။နောက်ထပ်ရီပက်ဘလစ်ကန်ထက်လွတ်တော်အမတ်2ဖြစ်တဲ့ Tennessee ပြည်နယ်က Bob Corker နဲ့သမ္မတ Trump တို့ကြားမနေ့ကတူတာလူမှုကွန်ရက်မှာအပြန်အလှန်ဝေဖန်ခဲ့ပြီးနိုင်ပိုင်းကျမှာပဲထက်လွတ်တော်အမတ် Flake ရဲ့ပြင်းထန်တဲ့ဝေဖန်မှုတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒီတော့သမ္မတရှီချင်းဖင်ကိုကွန်မြူနတီပါတီရဲ့ခေါင်းဆောင်ဖြစ်နောက်ထပ်တက်တန်းငါးနှစ်ဆက်လက်တောင်းယူဖို့ဒီကနေ့ပဲတည်ဝင်ရွေးချယ်လိုက်ပါတယ်။ကွန်မြူနတီပါတီဘိုးကော်မတီကရွေးချယ်ခဲ့ပြီးတဲ့နောက်ဘိုးနိုင်ငံရေးဦးဆောင်ဖွဲ့ပေါ်လစ်ဘျူရိုကော်မတီဝင်တင်9ဦးနဲ့အတူအသက်64နှစ်အရွယ်သမ္မတရှီချင်းဖင်ကိုပီချင်းမြို့တော်ကပြည်သူ့ခမ်းမမှာအတူရှင်တွဲတွေ့ခဲ့ကြရတာပါ။ပေါ်လစ်ဘျူရိုကော်မတီဝင်တင်9ဦးထဲမှာတော့အားရလိုက်စားမှုတိုက်ဖြစ်ရေးသမ္မတရဲ့ကြိုးပမ်းမှုတွေမှာဦးဆောင်ခဲ့သူတို့ဖြစ်တဲ့ဝမ်ချီရှန်းထံကနေပါတီစည်းကမ်းထိန်းသိမ်းရေးကော်မရှင်တာဝန်တွေကိုလွှတ်ပြောင်းယူခဲ့တဲ့ကြောက်လက်ကြီးလည်းပါဝင်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကလူခွင့်ရချုပ်ဖောက်မှုတွေမှာတာဝန်ရှိရလို့အမေရိကန်ကယုံကြည်ထားတဲ့မြန်မာစစ်တပ်ပေါ်ပြစ်မှတ်ထားရေးယူတက္ကမတိမှုတွေချမှတ်သွားဖို့ပြင်ဆင်နေပြီဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒုတိယလက်ထောက်နိုင်ငံကြီးဝန်ကြီးပက်ထရစ်မာဖီကပြောဆိုလိုက်ပါတယ်။ရစက်ချင်းချုပ်တဲ့လုပ်ရက်တွေကျွလွန်တာတွေ့ရပြီးအကြမ်းဖက်မှုတွေရပ်တန့်မှုကျွလွန်သူတွေကိုသူတို့လုပ်ရက်တွေအတွက်ရေးယူဖို့တွေ့တာဝန်ခံမှုရှိဖို့လိုအပ်တဲ့အကြောင်းအမေရိကန်ဒုတိယထောက်နိုင်ငံကြီးဝန်ကြီးမာဖီကမနေ့ကပြောဆိုလိုက်တာပါ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လွင်ပြပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူတွေဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ဝက်ဂနာရောဘတ်စ်ဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိလိုင်းနိုမီတာ16.25 25ဒုကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်နှစ်နာရီကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.